မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နေနေမှုဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အမေရိကန်အောက်လွှတ်တော်မှဒီကနေ့ဆုံးဖြတ်ချက်ချဖို့ရှိပါတယ်။ထရမ့်အစိုးရကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အစဉ်လိုသာသတ်မှတ်ပြောနေချိန်မှာလွှတ်တော်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုမှာပါ။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ရက်စက်တဲ့လုပ်ရက်တွေအတွက်အရေးယူတင်နေဆိုတာအင်ဂျီရိုကိုအချက်ပြခြင်းတဲ့သဘောဖြစ်တယ်လို့လွှတ်တော်အတိုင်းဝန်ကိုကိုးကားပြီးတော့ ABC သတင်းမှဖော်ပြထားပါတယ်။ဒီကနေ့အတည်ပြုဖို့ရှိတဲ့ဆုံးဖြတ်ချက်မှာထောင်နှံ9နှစ်စီချခံထားတဲ့ Riders သတင်းထောက်ကိုပါလုံးနဲ့ကိုကျော်စိုးတို့ကိစ္စကိုလည်းထက်တွင်အပြစ်တင်ထားတယ်လို့ ABC သတင်းကပြောပါတယ်။ Ranger တိုင်းနဲ့ချင်းနိုင်ငံတကာထပ်သွားရလောက်အောင်လူအခွင့်ရေးချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့အတွက် Republican နဲ့ Democrat ထိပ်တန်းလွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ Ohio ပြည်နယ်က Republican အောက်လွှတ်တော်အမတ် Steve Chabot ကဒီကနေ့ချမှတ်ဖို့ဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းခဲ့တာဖြစ်ပါတယ်။ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတွက်အခိုင်အမာတက်တည်ပြနိုင်ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ပြောကြားထားပါတယ်။